နေ့ကရက်ွက်ထဲကအင်းကြီးမှာတက်ထားတဲ့လေပန်းကားလေးတွေကိုအချင်းချင်းတတိပေးပြီးတိုက်ဖြုတ်ခိုင်းကြတယ်။ဘာဖြစ်လို့ပါလဲလို့မေးကြည့်တော့အဲ့လိုလေပန်းကားလေးတွေတက်တာဒလန်အင်းကြီးပဲတက်တာဆိုပြီး Facebook ပေါ်မှာပွားနေလို့တဲ့။ဒါနဲ့လမ်းထဲကလေပန်းကားတက်ထားတဲ့အင်းကြီးလည်းပြန်သိမ့်ထားကြတယ်။လမ်းထဲမှာကလေးကလည်းများတော့အိမ်တိုင်းလိုလိုမှာလေတက်ရင်လေတဲ့ပန်းကားလေးတွေရှိကြတာကိုဟုတ်တော်ရှိမဟုတ်တော်ရှိဖြုတ်ထားတာကောင်းပါလေ။ဒီကာလမှာဒလန်လို့သတ်မှတ်ခံလိုက်ရရင်ဘဝပြတ်ပြီကို။အာနာသိမ့်တာနဲ့အတူတူခေစားလာတာကတော့ဒလန်ပါပဲ။ဒလန်ဆိုတာဟင်ဒီစကားကနေလာတာပါ။တရားရောက်တစ်ဖွဲ့ဖွဲ့အကျိုးအတွက်အခြားသူတွေကိုလှည့်ပြားဆောင်ရွက်ပေးသူဒါကတော့အတိတ်ပဲဖွင့်ဆိုချက်ပေါ့လေအခုလက်ရှိပြည်သူတွေအတိတ်ပဲဖွင့်ဆိုထားကြတာကတော့အရေးတော်ပုံနဲ့ပတ်သက်ပြီးပျက်စီးရပျက်စီးချောင်းလုပ်တဲ့လူရဲနဲ့စစ်တပ်ကိုသတင်းပေးတဲ့လူအဆက်ဆံလုပ်တဲ့သူတွေကိုဒလန်လို့သတ်မှတ်ကြပါတယ်ဂျပန်ခေတ်ကဆိုလိုတော်ကြီးတွေအင်္ဂလိပ်ခေတ်ကဆိုမောင်တာဖြိုးတွေပေါ့ဒီဘက်ခေတ်မှာဆိုအင်ဖော်မာတွေပေါ့လေအခုဆိုလူတိုင်းကဒလန်ဖြစ်မှာကိုကြောက်နေပြီဘာလို့လဲဆိုတော့လူတိုင်းကအရေးတော်ပုံအောင်မြင်စေချင်ကြသူတွေကြီးပဲကိုအဲ့လိုအချိန်မှာကိုဒလန်လို့တတ်မှတ်လိုက်တာနဲ့အရေးတော်ဘုံအောင်မြင်တာကိုမမြင်လိုက်ရပဲအသက်ပြောက်သွားနိုင်တယ်။အရေးတော်ဘုံတက်သားတွေကရက်ွက်တိုင်းလမ်းတိုင်းမှာရှိကြပါလေ။ဒါကလည်းအဆမ်းမဟုတ်ပါဘူး။လူတိုင်းကစစ်အာဏာရှင်ကိုတနည်းနည်းနဲ့ဆန့်ကျင်နေကြတာပဲ။ဒီတော့လူတိုင်းကတော်လှန်ကြတယ်။ဆန္ဒတွေပြကြတယ်။ဆန္ဒပြတာကိုအလွယ်တကူဝင်ဖမ်းလို့မရအောင်အတားအဆီးတွေလုပ်ကြတယ်။အဲ့လိုအတားအဆီးလုပ်တော့စစ်ကောင်စီကမကြိုက်ပါဘူး။မကြိုက်တော့ဝင်ဖြိုးတယ်။ဒီတော့အလွယ်တကူဝင်ဖြိုးလို့မရအောင်ပြန်တိုက်ကြတယ်။နောက်ပိုင်းအဲ့လိုပြန်တိုက်တာကိုလည်းအချို့ကမကြိုက်ကြပါဘူး။ရက်ွက်နဲ့မဆိုင်သူတွေပါထိကြိုက်တယ်ဆိုပြီးတော့ပေါ့လေ။ပြီးတော့ဆန္ဒပြသူတွေကအိမ်အတိအကျနာမည်အတိအကျနဲ့အဖမ်းခံရတာတွေရှိလာတယ်။ပြီးတော့ဒါတွေကဒလန်ကြောင့်သာဒီလိုဖြစ်တာဆိုပြီးတတ်မှတ်လိုက်ကြတယ်။ဒီလိုနဲ့ရက်ွက်ထဲမှာသူ့မယုံကိုမယုံဖြစ်လာကြပြီ။ငါဆန္ဒပြရင်ပြန်တိုက်ရင်ဒလန်ကတိုင်လိမ့်မယ်။တိုင်ရင်အဖမ်းခံရမယ်ဆိုပြီးအတွေးတွေဝင်လာကြတယ်။ဒီတော့ဒလန်ကိုအရင်ရှင်းမှဖြစ်မယ်ဆိုပြီးဒလန်ကိုလိုက်ရှာကြတယ်။ဒါပေမဲ့ဒလန်ဆိုတာကလည်းဂျိုးနေမှာမဟုတ်တော့။ဒီတော့ကိုမသိငါသူတွေကိုဒလန်အဖြစ်တတ်မှတ်လိုက်ကြတော့တာပါပဲ။ဒီကာလမှာစွန့်ငံကြွတဲ့ဘုံကြီးလည်းဒလန်လို့တတ်မှတ်ခံရအဖေဥပုတ်စွန့်ဆန်အလူခံတဲ့တီလာရှင်လည်းဒလန်လို့သတ်မှတ်ခံရ။ရွှေရင်တဲလည်းဒလန်ဖြစ်အထန်းနဲ့ရောင်းတဲ့အတုတ်တဲလည်းဒလန်ဖြစ်။အဲ့တော့အချို့ဆိုအပြင်တော်မထွက်ရတော့ဘူး။အပြင်ထွက်ရင်ရဲကဖမ်းနိုင်တယ်။ရဲကမဖမ်းမဲ့စကားပြောပြီးပြန်လွှတ်ရင်လည်းဒလန်လို့သတ်မှတ်ခံရနိုင်တယ်။ဒီကြားတဲ့တဲအိတ်ကလည်းထန်းခိုင်းကြသေးတယ်။တနတ်တင်နဲ့လည်းအထုခံရနိုင်တယ်လို့တနတ်နဲ့လည်းအပြစ်ခံရနိုင်တယ်။တခါတလေဆိုရင်ဆန္ဒပြနေတဲ့တော်လိုင်းတပ်သားတွေကိုယ်တိုင်ဒလန်ဆိုပြီးသတ်မှတ်ခံရတာတွေရှိပါတယ်။ဆန္ဒပြသူချင်းချင်းဒလန်လို့သတ်မှတ်ပြီးဝိုင်းရိုက်ကြတာဆန္ဒပြရနေပြန်လာသူကိုဒလန်ဆိုပြီးဝိုင်းဖမ်းဂရုံးတုပ်မျက်ခုံးမွေးရိတ်တက်တူးထိုးတာတွေလည်းရှိပါတယ်။နောက်မှမှားမှန်သိလို့ပြန်တောင်းပန်တာတွေမသိချင်အောင်ဆောင်တာတွေလည်းအများကြီးပါပဲ။အစိုးဆုံးကတော့သတင်းသမားတွေကိုဒလန်ဆိုပြီးမယုံသင်တာဖြစ်ရတာနဲ့သတင်းသမားတွေကတကယ့်မြေပြင်ကိုစင်းဖို့ခက်ခဲသွားတာပါပဲ။ပြီးတော့မြေပြင်မှာဖြစ်နေတာတွေတကယ့်လက်တွေ့အခြေအနေတွေကိုအများပြည်သူနဲ့နိုင်ငံတကာကတိတိကျကျမသိနိုင်တော့ပါဘူး။အစာပိုင်းကတော့ဒလန်ဆိုရင်အဲ့လိုဂရုံးတုံးမျက်ခုံးမွေးရိုက်တာလောက်ပဲလုပ်ပေမဲ့နောက်ပိုင်းတော့အဲ့လိုမဟုတ်တော့ပါဘူး။ဒလန်ကြောင့်ပျက်စီးဆုံးရှုံးမှုများတယ်ဆိုပြီးဒလန်တွေကိုတခါနဲ့လက်ဆဖြောက်ပြစ်ကြပါတော့တယ်။ပြန်လှုပ်လိုက်ရင်ဒလန်ကပြန်တိုင်ပြီးအဖမ်းခံရမှာစိုးတယ်ဆိုပြီးတတ်ပြစ်ကြတော့တာပါပဲ။အခုဆိုဒလန်ဆိုပြီးအသက်ခံရသူတွေလည်းမနှဲပါဘူး။တတ်မယ်ဆိုရင်လည်းလက်ဆမကြံအောင်ဗီဒီယိုရိုက်တာလိုက်လွှင့်တာတွေလုပ်မနေတော့ပါဘူး။လှိုင်းတန်းရမှာဒလန်လို့သတ်မှတ်ပြီးတရားခွင့်ပတ်မီးရှို့တာတောင်ရှိခဲ့ပါတယ်။ဒီတော့လူတိုင်းကဒလန်ဖြစ်မှာကိုကြောက်ကုန်ကြပါတယ်။ဘာကြောင့်ကြောက်လဲဆိုတော့အချိန်မရွေးဒလန်ဖြစ်သွားပြီးလူမသိသူမသိအသက်ခံရနိုင်တာကိုဒီကြားတဲ့ကိုနဲ့မတည့်တဲ့သူတွေစီးပွားပြိုင်ဘက်တွေကိုဒလန်ဆိုပြီးကြောက်တွန်းတာလည်းရှိပါသေးတယ်။ဟုတ်မဟုတ်မသေးကြသေးခင်အိမ်ဝင်ခဲနဲ့အထုခံရပြီးမီးရှို့ခံရပြီးနောက်မှမှားမှန်သိသွားရင်လည်းပြင်လို့မရတော့ပါဘူး။ဒီကာလလူတိုင်းကလည်းတော်လန်အေးတွေတဒဒါပါဝင်ကြတော့သတင်းတိုင်းကိုပြန်ကူးတင်ကြပါတယ်။ဒလန်ဆိုပြီးဖောက်လိုက်ရင်ဟုတ်ဟုတ်မဟုတ်ဟုတ်ပြန်ကူးတင်ကြတယ်။ဟုတ်ရင်အကြောင်းမရှိပေမဲ့မဟုတ်ဘဲအသက်ခံလိုက်ရတဲ့သူတွေအိမ်မီးရှို့ခံလိုက်ရသူတွေကတော့နစ်နာတာပေါ့လေ။ကိုနေကဆိုရင်မန္တလေးကဥချစ်ခိုင်ပိုင်နဲ့ဒန်ကိုစီဆိုင်ကိုတော့အထင်လွဲပြီးမီးရှို့ခံရတယ်။ဥချစ်ခိုင်ကဟိုးအရင်တွေက LED မှာပါခဲ့ပြီးအများကြီးကူညီခဲ့သူဆိုတာတော့မေ့ကုန်ကြတယ်။ဖွာတဲ့တင်းတွေရဲ့ကျေးဇူးပေါ့လေ။အဲ့တော့မပြောချင်မှပြောရရင်ဒလန်ဆိုတဲ့ကိစ္စကအရေးတော်ပုံပျက်စီးရပျက်စီးကြောင်းပါပဲ။ဒလန်ကြောင့်ပျက်စီးရတဲ့ဒလန်လို့အချင်းချင်းမယုံမကြည်ဖြစ်ပြီးပျက်စီးတာပါ။88ကာလတော့ခိုသွားတဲ့ကျောင်းသားတက်မတော်ကိုလူတွေကအများကြီးမျှော်လင့်ခဲ့ပူပါတယ်။ဒါပေမဲ့ပါကြောင်မှာဒလန်ဆိုပြီးအချင်းချင်းပြန်တက်ရအောင်အင်အားယော့သွားတာပါပဲ။ဒါကြောင့်ဒလန်ဆိုပြီးအရန်ကာရောမတက်မိဘူးလေလို့ပါတယ်။ကိုယ့်ဘက်ကဖြစ်နေရင်အင်အားတွေလက်ကားဆုံးရှုံးရပါတယ်။ပြီးတော့လူတိုင်းကဒလန်ဖြစ်မှာကြောက်ပြီးအိမ်ထဲဝင်ကုန်ကြတော့လမ်းပေါ်မှာလူတွေနှဲကုန်ပါတယ်။နောက်တစ်ခုကတော့သူများကိုဒလန်လို့ဆွဆွဲပြီးတက်နေသူတွေဟာလည်းဒလန်ဖြစ်နေနိုင်နေဆိုတာပါပဲ။ဘာလို့လဲဆိုတော့ရက်ွက်တွေကလက်ရဲဆယ်ရဲလူမိုက်များဟာခေတ်ဆက်ဆက်ရဲနဲ့ပေါင်းပြီးရဲသတင်းပေးလုပ်နေကြသူတွေကြီးပါပဲ။သူတို့ကိုဒလန်လို့မတက်မှန်နိုင်အောင်အခြားသူတွေကိုဒလန်လို့အရင်သမုတ်ပြီးလိုက်တက်နေတာလည်းဖြစ်နေနိုင်ပါတယ်။နောက်ပြီးအရေးကြီးဆုံးအချက်ကတော့ဒလန်ကိုတက်သူတွေကဖမ်းဆီးအပြစ်ပေးခံရနိုင်ပေမဲ့ပြည်သူပေါင်း300ကျော်ကိုတနက်နဲ့ပြစ်တက်ခဲ့သူတွေကတော့ဘာအပြစ်မှမပေးခံရတာပါပဲ။နောက်တစ်ခုကတော့လူတိုင်းဟာအချိန်မီဒလန်ဖြစ်သွားနိုင်တဲ့အတွက်ဒလန်နဲ့တူတဲ့အပြုအမူတွေကိုရှောင်ကျဉ်ကြဖို့လည်းအရေးကြီးပါတယ်။